ဒီယောက်မြန်မာနယ်စပ်ယူနန်ပြည်နယ်ရွှေလီမြို့ကနေကိုကိုဗစ်-19စမ်းသပ်စစ်ဆေးမှုတွေတရုတ်အာဏာပိုင်ကအပြင်းထန်ဆောင်ရွက်နေတာမှာတိုးတက်မှုရှိတယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းရွှေလီမြို့မှာကိုဗစ်လူနာသစ်12ယောက်တွေ့ရှိခဲ့တာကြောင့်ဇူလိုင်လ၄ရက်နေ့ကစလို့ရွှေလီမြို့ကိုလော့ခ်ဒေါင်းချထားပြီးရွှေလီမြို့မှာရှိနေတဲ့မြန်မာအပါအဝင်မြို့ကန်အားလုံးကိုတရုတ်က ဒီလူများစုကိုတပြိုင်တည်းအလင်းအမြန်စန်တာစစ်စစ်နဲ့အောင်အစာပိုင်းမှာစန်တာစစ်စစ်တဲ့မော်တော်ကားလေးစီးနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာအနီးနားမှာရှိတဲ့ခရိုင်နဲ့မြို့နယ်တွေကစန်တာစစ်စစ်တဲ့ကားတွေမှာယူခဲ့ပါတယ်အားလုံးရဲ့ပူးပေါင်းပါဝင်ကူညီမှုကြောင့်ချင်းတို့အတွင်းရောဂါပိုးရှိမရှိစန်တာစစ်စစ်မှုတွေကိုတုံ့ပြန်ဆောင်ရွက်နိုင်ခဲ့ပါတယ်လို့ဒေဟုံးတိုင်းနဲ့ကျင်းပ ဒီကနေ့ကျွန်တော်တို့ရဲ့ကြောက်ပြန်ဖြစ်ပေါ်လာပြီးဇွန်လအတွင်းမှာကိုဗစ်တက်တဲ့အလိုင်းဖြစ်ပေါ်နေပြီလို့ကျန်းမာရေးပညာရှင်တွေကသုံးသပ်ပြောဆိုမှုတွေထွက်လာပြီးမကြာခင်မှာပဲတရုတ်နိုင်ငံရွှေလီမြို့မှာလည်းကိုဗစ် 92 ထိရွှေလီမြို့မှာကိုဗစ်19နဲ့အနီးကထိတွေ့ဆက်ဆံခဲ့သူဒါမှမဟုတ်တဆင့်ခံထိတွေ့ဆက်ဆံခဲ့သူ 4500 နီးပါးစုံစမ်းသိရှိထားပြီဖြစ်တယ်လို့တရုတ်ကျန်းမာရေးအရာရှိတွေကပြောပါတယ်ခင်ဗျာ။